တက်ငယ်မလေးမှုကျွလွန်တဲ့တရားခံတွေကိုအထူးဥပဒေပြဋ္ဌာန်းပြီးတော့တည်တဲ့အပြစ်ပေးဖို့ဆီယမအစိုးတင်သွင်းတာတွေ့ရလို့ပါဆော်လေဒီနေ့အစိုးတင်သွင်းရတဲ့ရွယ်ချက်သိလို့ရနိုင်မလားရှင်
ကျမတို့မြန်မာနိုင်ငံမှာလွန်ခဲ့တဲ့2013ခုနှစ်တုန်းကဒီတက်ငယ်မတည်မှုတွေတော်တော်လေးများလာတာတွေ့ပါတယ်နောက်ပိုင်းဒီအစိုးရတက်လာပြီးနောက်ပိုင်းမှာ2016ခုနှစ်မှာတက်ငယ်မတည်မှုက60,100ခိုင်နှုန်းနောက်တစ်ခါ2019မှာ60,400ခိုင်နှုန်းနောက်တစ်ခါ2016ခုနှစ်မှာဆိုရင်လည်း6,800ခိုင်နှုန်းလေးတိုးလာတယ်ပေါ့နော်ဒီတက်ငယ်မတည်မှုကျွလွန်လာတဲ့အပြင်ကိုဒီခလေးတွေကိုတက်လာတဲ့အထိအတင်းရေးလာတာတွေရှိပါတယ်အဲ့တဲ့ကြောင့်ကျမတို့အနေနဲ့ဒီတက်ငယ်မတည်မှုကိုလေ့လာကြည့်လိုက်တဲ့အခါမှာတစ်နှစ်နဲ့တစ်နှစ်ပေါ့နော်ပုံမတိုးတိုးလာတဲ့ရောတော်မှုမရှိတဲ့အတွေ့ဒီတက်ငယ်မတည်မှုအတွက်ပေးတဲ့ပြစ်ဒဏ်ကြောင့်ပေါ့ဒီလိုပဲမြင်လာတာလားပေးတယ်နေပေးလိုက်ချင်းအားဖြင့်ပေါ့နော်ဒီတက်ငယ်မတည်မှုတွေကိုရောကျသောစင်နိုင်တဲ့ယုံကြည်ခြင်းနဲ့ကျမဒီတက်ငယ်မတည်မှုကိုပေးတယ်ပေးဖို့အထူးအထူးဥပဒေတည်းရဲ့ရေးဆွေးဖို့ဆိုပြီးကျမတင်ပြခဲ့တဲ့အဆိုတင်ခဲ့တယ်တခင်ပြည်နေလွှတ်တော်မှာလည်းတက်ငယ်မတည်မှုနဲ့ပတ်သက်ပြီးတော့အဆိုတင်သိမ်းခဲ့ပါတယ်တခင်ပြည်နေမှာဒီအဆိုကအောင်မြင်မှုရှိခဲ့ပါတယ်အဲ့တကြောင့်ကျမတို့ပြည်သူလွှတ်တော်ဆိုတာဟာနော်ဒီမြန်မာနိုင်ငံမှာအကြီးဆုံးသောလွှတ်တော်တစ်ခုပဲဖြစ်တယ်အခုလိုပြည်နေလွှတ်တော်ကတခင်ပြည်နေမှာတောင်မှဒီအဆိုအောင်မြင်တော့တယ်ဆိုလို့ရှိရင်ကျမတို့ပြည်သူလွှတ်တော်ဒီလေဒီအဆိုကိုအောင်မြင်ဖို့ကောင်းတဲ့အတွက်ကျမရဲ့အဆိုကိုအတည်ပြုဖို့အတွက်ကျမတောင်းဆိုခဲ့ခြင်းဖြစ်ပါတယ်ရှင
်ဟုတ်ကဲ့ဒီတက်ငယ်မတိန်မှုကိုတည်တံပေးဖို့တင်တယ်ဆိုတဲ့အမြင်တွေအပြင်တချို့ကြတော့လေဒီလိုတည်တံပေးလိုက်မယ်ဆိုလို့ရှိရင်ဒါနှုတ်ပိတ်တဲ့အဆင့်အထိတွေဖြစ်သွားနိုင်တယ်ဒီတက်ဆိုးရွားတဲ့အဖြစ်တွေဖြစ်သွားနိုင်တယ်ဆိုတာမျိုးတွေလည်းမြင်တာတွေရှိတယ်ဆရာမဘလို့သုံးသပ်လို့ရမလဲရှင်
ဟုတ်ကဲ့ပါအဲ့လိုတွေလည်းရှိပါတယ်ဒါပေမဲ့ကျမတို့အခုလေ့လာကြည့်လိုက်ပါဘောနော်တချို့တက်ငယ်မတည်မှုဆိုလို့ရှိရင်လူမမေကလေးနှစ်နှစ်ရွယ်သုံးနှစ်ကလေးကိုတောင်မှသူတို့တွေကရရဲ့ဆက်ဆက်မတည်ကျင့်ပြီးတော့တက်ခဲတဲ့တန်ကားတွေလည်းတွေးနေရပါတယ်နော်အဲ့ဒါကိုဘယ်လိုပြောဆိုကြမလဲနော်အဲ့တော့အပြင်းထန်ဆုံးပြစ်ဒဏ်ဆိုတာပေဒဏ်ဆိုတာကတော့ကျမကဒါကြောင့်ဒီပြစ်မှုတွေကိုတကယ့်ကိုတည်တယ်နဲ့ထိုက်တယ်တဲ့လူကိုတကယ့်ကိုတည်တယ်ပေးစီခြင်းပါပါကျမတို့ရဲ့ရာဇဝတ်ကြီးပုံမှာ302တိကံနေမှာရှိပါတယ်မတင်းကျင်းလို့မတင်းပြစ်ခံရတဲ့လူကပေးဆုံးတယ်ဆိုလို့ရှိရင်အလိုအလျောက်အော်တိုမက်တစ်သူ့ကိုတည်တယ်ပေးတာကျမတို့နားလေပါတယ်နော်ဒါပေမဲ့လည်းကျမတို့လူချင်းနဲ့အထူးဥပဒေတရေမဖြစ်ခဲ့လို့ပဲအခုလိုစက်ငင်မတင်းမှုနေတာပိုးကိုပေါ်များလာတယ်လို့ကျမအနေနဲ့ယူဆမိပါတယ်အဲ့ဒီတကြောင်ကျမဒီအဆိုပေါ့နော်အတည်ဖြစ်စေချင်တာပါရှင
်ဟုတ်ကဲ့ဒီတက်ငယ်မတိန်မှုတွေအခုများလာတယ်ဆိုတာကရောဘာကြောင့်လို့ဆရာမမြင်လဲ
ဟုတ်ပါတချို့ကလည်းမုံရစ်ဆေးဝါးတွေပေါ့နော်နောက်တစ်ခါတောက်စာမုံရစ်တွေအချက်ဒီစာတောက်တယ်နောက်တစ်ခါဒီမုံရစ်ဆေးဝါးတွေတုံးဆွေးမုံတွေကပဲအများဆုံးဒီပြစ်ဒဏ်ကိုကျူးလွန်နေဆိုပြီးတော့ပြည်ထေးဝန်ကြီးဌာနကလည်းပြောကြားထားတာတွေရှိပါတယ်။ဒါကျမတို့ကလည်းလက်ခံရမှာပါဒီမုံရေးဆေးဝါးတွေပေါ့နော်မြန်မာနိုင်ငံမှာလူချင်းတလက်ဝေလို့ရနေတာတွေရဲ့စိတ်ကြောဆီးတွေပေါ်လာတာတွေရဲ့နောက်တစ်ခါအရေးတိစာတောက်စာပြီးတော့ပေါ့နော်ဒီလိုလူစိတ်မရှိတဲ့လူတွေကတော့များသောအားဖြင့်ဒီလိုအကျင့်မျိုးတွေကိုကျင့်ကြံနေတယ်လို့ပြောလို့ရပါတယ်ရှင်
ဟုတ်ကဲ့ပြုကျင့်ခံရတဲ့ဒီကလေးတငယ်တွေနေသူတို့ရဲ့ဒီစိတ်ပိုင်းရုပ်ပိုင်းပြန်လဲတိဆောင်ရေးတွေအတွက်ပါတွေလုပ်တင်တယ်လို့ဆရာမမြင်ပါလဲဟုတ်ကဲ့
အမေကတော့လေဒီပြုကျင့်ခံရတဲ့ကလေးတွေဟာဘဝကိုနှစ်ခါတည်သွားတယ်လို့ပါပဲเนาะစိတ်ကြံရရဲ့ခံစားမှုရုပ်ပိုင်းဆိုင်ရာခံစားမှုဟာသူတို့အတွက်ဒီတစ်သက်လုံးကိုဟိုပြောလို့မရတော့အောင်လားရှင်မုံးနေဖြစ်တော့ပါပြီအဲ့တဲကြောင့်သူတို့ကိုဆိုရင်လည်းတကယ်ကိုအားပေးဖို့လိုပါတယ်ဒီဖြစ်ရောဖြစ်စဉ်တွေကိုပြင်းပြင်းထန်တဲ့အပြစ်တွေပေးနောက်ပြီးတော့ဒီကလေးတွေကိုစိုးအားဖက်ကကူညီပြီးတော့အားပေးမှုတွေကိုတော့ကျွန်မလုပ်ပေးစီခြင်းတွေလို့မြင်ပါတယ်ရှင်
ဟုတ်ကဲ့ဒီလိုကလေးတငယ်တွေအထမပြုချင်းခံရတာနေပြီးတော့ကင်းဝေးအောင်အတွက်ကျမတို့ဒီလူအတိုင်းဝိုင်းနဲ့အာနာပိုင်တွေရဲ့တာဝန်နဲ့ဝတ္တရားဆိုရင်ဆင်မဘာတွေပြောနိုင်မလဲရှင
်ဒါကတော့မိဖတွေပါတယ်တာဝန်ရှိပါတယ်ကျမတို့ဒီအမှုတွေဖြစ်တဲ့အခါလေ့လာကြည့်လိုက်တဲ့အခါမှာပညာတဲ့အတိုင်းဝိုင်းပတ်စံချီအတိုင်းဝိုင်းကဖြစ်တာနေပါတယ်တကယ်ကိုလက်လုံးလက်စားတွေထရားဖြစ်တာတွေကများတယ်ပေါ့နော်အမေသူတို့ရဲ့စားဝဲနေရေးအတွက်ပေါ့တော့သူတို့မိသားစုပေါ်ရက်တွေပေါ်အတွက်အလုံးလုံးနေရတဲ့အချိန်မှာကိုယ်ကလေးကိုမကြည့်နိုင်တဲ့အချိန်မှာဖြစ်လေဖြစ်သားရှိတဲ့မတိမုံတွေကပို့ပြီးများနေပါတယ်။နောက်ကပတ်ဝန်းကျင်ကောင်းဖို့လိုပါတယ်။ကိုတော့မေဆိုနဲ့ဒီခလေးကိုတကယ်စိတ်ချရတဲ့ဆွေမျိုးအတိုင်းဝိုင်းမှာထားခဲ့ရမယ်နော်။အခုအချိန်မှာကဆွေမျိုးအတိုင်းဝိုင်းဆိုပေမဲ့ယောက်ျားလေးဆိုရင်တော့ဘသူ့ကိုမှယုံရတဲ့အခြေအနေမှာမရှိတော့တဲ့မိန်းမောင်းခိုးပြနေတဲ့ဖ ချစ်ဖြစ်တဲ့အတွက်တကယ်လို့ယုံကြည်စိတ်ချရတဲ့နေရာဆိုတော့ဆွေမျိုးအချင်းနှိမ့်ဆုံးအမျိုးသမီးတွေစီမှာအပေးတင်ပါတယ်တိထေးဝန်ကြီးဌာနကလည်းအခုလိုမီဒီယာဆိုရှယ်တွေနဲ့နောက်အပြင်တွေမှာလည်းဒီလိုပညာပေးမှုအများကြီးလှုပ်ဆောင်နေမှုတွေကိုလည်းတွေ့ရပါတယ်ဒါတွေတော်တော်များများပြီးနေရာတော်တော်များများပေးဖို့လိုအပ်ပါတယ်ဟိုပေါ်လက်လုံးလက်စအပိုင်းဝိုင်းတွေကိုလည်းပို့ပြီးတော့ပညာပေးမှုတွေကိုတော့ပို့ပြီးပြုလုပ်သင့်တယ်လို့အကျင့်သိချင်ပါတယ်
ဟုတ်ကဲ့ဆရာမဒုက္ခဆောင်ဝေအခုလိုဖြစ်ကြပြီးတာကျေးဇူးများကြီးတင်ပါတယ်ရှင်
ကျေးဇူးပါရှင်ကျေးဇူးပါ